အာဖဂန်နစ္စတန်နိုင်ငံမှာဒီတာလီဘန်တွေဖမ်းဆီးခံထားတဲ့အမေရိကန်တပ်တက်ကြီးဘော့ဘဒါအခုလိုပြန်လည်လာတဲ့အပေါ်မှာဝမ်းမြောက်ပေးမယ်လို့ဒီလိုမျိုးလွတ်မြောက်လာဖို့အတွက်အကြမ်းဖက်သမားတွေနဲ့စီစဉ်ညှိနှိုင်းခဲ့တယ်ဆိုပြီးတော့ဒီသမ္မတဥပမာအစိုးရအဖွဲ့ကိုတိုက်ခန့် Republican အမတ်တွေကဝေဖန်နေကြပါတယ်။အခုလိုမျိုးလုပ်တာကြောင့်မလို့ American တစ္ဆေကံတွေကိုပြန်ပြီးဆွဲဖမ်းဆီးဖို့အကြမ်းဖက်သမားတွေကိုစေ့စော်ချက်ဖြစ်လာစေတယ်လို့အောက်လွှတ်တော်အမတ် Mike Rogers က CNN ရုပ်သံဌာနကိုတင်ကုန်နေနေကပြောပါတယ်။ဗီယက်နမ်စစ်ပွဲအတွင်းမှာစစ်ကျင်းသားဖြစ်ခဲ့မှုတဲ့ဒီအထက်လွှတ်တော်မှဂျွန်မကင်းကလည်း CBS ရုပ်သံဌာနကိုပြောရမှာတော့ဘဂဒါဒ်လွတ်ဖို့အတွက်အပီးယူလို့လွှတ်ပေးခဲ့တဲ့အစွန်းရောက်တာလီဘန်9ဦးဟာတနေ့နေ့တစ်ချိန်ချင်းစစ်ပွဲတွေမှာပြန်တွေ့ရနိုင်တဲ့အမာခံသဘောထားတင်မာသူတွေဖြစ်တယ်ဆိုပြီးပြောပါရယ်။အောက်လွှတ်တော်မှအဒမ်ကစ်ဇင်ဂျာကလည်းဒီအခုလိုဆောင်းချက်ပေါ်မှာသူ့အနေနဲ့တုံ့လှုပ်မိတယ်လို့ပဲဒီလိုမျိုးကျင်းသားအလဲလဲလုပ်မယ်ဆိုရင်တော့တကယ်တော့လွှတ်တော်ကိုအသိပေးဖို့ဥပဒေအရလိုအပ်တယ်လို့ NBC ရုပ်သံဌာနကိုပြောပါရယ်။ဒါမှမဟုတ်ဘဒါရဲ့အသက်အန္တရာယ်ကိုစိုးရိမ်ရတာကြောင့်လွှတ်တော်ကအသိမပေးခဲ့တာဖြစ်ပါတယ်လို့ကာကွယ်ဝင်ကြီး6ဟေဂါက NBC ရုပ်သံဌာနကိုပြောပါတယ်။အမေရိကန်စစ်သူတွေကိုတိုက်ပွဲကနေပြီးတော့အိမ်ကိုအရောက်ပြန်ခေါ်နိုင်ဖို့အမေရိကန်ပြည်ထောင်စုမှာတာဝန်ဝတ္တရားရှိတယ်လို့လည်းကာကွယ်ဝင်ကြီးကခုခံပြောကြားသွားပါတယ်။